မင်္ဂလာပါခင်ဗျာဒီဘက်မှာပထမဆုံးဖောက်သည်ချက်လို့တဲ့စကားကတော့သမ္မတဒုတိယသက်တမ်းကိုရွေးချယ်ခံဖို့ဆန္ဒရှိကြောင်းဒါပေမဲ့ဒါဟာတိုင်းပြည်အခြေအနေနိုင်ငံရေးအခြေအနေနဲ့ပြည်သူလူထုရဲ့တောင်းဆိုမှုတွေပေါ်မှာမူတည်ကြောင်းသမ္မတဦးသိန်းစိန်ကပြောကြားလိုက်ပါတယ်ဇူလိုင်လ29ရက်နေ့ကဂျပန်နိုင်ငံမှာထုတ်ဝေတဲ့ Nikkei Asian Review သတင်းစာနဲ့တွေ့ဆုံမေးမြန်းချက်မှာဦးသိန်းစိန်ကအခုလိုပြောလိုက်တာဖြစ်ပြီးသူ့ရဲ့ပထမသက်တမ်းမှာသွေးထွက်တန်ရုံမှုရှိပဲစစ်အစိုးရကနေဒီမိုကရေစီအစိုးရကိုပြောင်းလဲနိုင်ခဲ့တာဟာပထမသမ္မတသက်တမ်းရဲ့အမွေကောင်းပါပဲလို့ပြောကြားခဲ့ပါတယ
်ပြည်သူ့ရဲ့ဆန္ဒအရကွန်နကလို့ဒီလိုကျွန်တော်တို့ရှိလာတဲ့အခါမှာတော့ပြည်သူ့ရဲ့ဆန္ဒပြည်သူ့ရဲ့သဘောထားဒါတွေကိုကျွန်တော်တို့ခုနလိုအလေးထားရပါမယ်လို့ဒီလိုအခြေအနေမျိုးမှာတော့ကွန်နကလို့ကျွန်တော်စဉ်းစားမှာပါလို့နော်အဲ့တော့ကျွန်တော်ခေါင်းထဲမှာစဉ်းစားနေတာတော့လို့ကွန်နကလို့သမ္မတဆက်ပြီးတော့လုပ်ရေးမလုပ်ရေးတဲ့အခုလာမယ့်ကျွန်တော်တို့ရွေးကောက်ပွဲကိုဒီအောင်ကောင်းပြင်းပြင်းနဲ့အေးအေးချမ်းချမ်းနဲ့ကျွန်တော်တို့ခုနလိုကျင်းပနိုင်မှုရုပ်ကဝဲပြီးတဲ့အလွန်ကာလမှာခုနကလိုကျွန်တော်တီတီငင်းငင်းအေးချမ်းချမ်းနဲ့ခုနလိုအစိုးရတရားကိုကျွန်တော်တို့ဖွဲ့နိုင်မှုအဒီဟာကိုပဲကျွန်တော်အဓိကထားပြီးတော့စဉ်းစားပါတယ်လို့ဒါကျွန်တော်ထင်တယ်သမရဖြည့်မဖြည့်တဲ့ပို့ပြီးတော့အရေးကြီးတဲ့ကိစ္စလို့ကျွန်တော်ထင်ပါတယ
်အခြေခံဥပဒေပြင်ဆင်ရေးမှာသမရနဲ့တမရကာကွေဦးစီးချုပ်တို့ဟာတစ်ဖက်သူရာဦးရှိမနဲ့ဒေါအောင်ဆန်းစစ်ကြီးတို့ဟာတစ်ဖက်ဖြစ်နေတယ်ဆိုတာထက်မိမိတို့နဲ့ပြည်သူတွေကတစ်ဖက်လို့ပြောရင်ပို့ပြီးတော့ပြည်စုံနိုင်မယ်လို့ပြောင်းစုလွတ်တော်နာယကသူရဥရှိမန်ကပြောလိုက်ပါတယ်ဇူလိုင်လ28ရက်နေ့ကထုတ်လွှင့်တဲ့ BBC မြန်မာပိုင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာသူရဥရှိမန်ကအခုလိုဖြေကြားခဲ့တာဖြစ်ပါတယ
်ဒီကလေအခုလိုယူဆလို့ရနိုင်စရာအကြောင်းတွေဖြစ်ပေါ်တယ်အထက်ပြီးတော့ကျွန်တော်ရှင်းအောင်ပြောမယ်ဆိုရင်ကျွန်တော်နဲ့ဒေါအောင်ဆန်းစုကြည်တစ်ဖက်ဆိုရတဲ့အဲကျွန်တော်နဲ့ပြည်သူတွေကတစ်ဖက်လို့ပြောနေတယ်
တန်ခိုင်ရဲ့ပါတီအနေနဲ့သမရလောင်းအမည်စင်းကိုမရွေးချယ်ရသေးပဲပါတီအနိုင်ရပြီးမှသာရွေးချယ်သွားမှာဖြစ်ပြီးသမရဦးသိန်းစိန်အနေနဲ့မိခင်ကြန့်ခိုင်ရေးပါတီကရွေးကောက်ပွဲကိုဝင်မယ်ဆိုရင်လေ2010ပြည့်နှစ်ကဝင်ရောက်ရှင်ပြန်ခဲ့တဲ့ဇဗူတိရီမြို့နယ်ကဝင်ရောက်ရှင်ပြန်နိုင်အောင်နေရာခြံလှပ်ထားပါတယ်လို့ကြန့်ခိုင်ရေးပါတီပြောခွင့်ရပုဂ္ဂိုလ်ဦးမောင်ဝသိန်းကပြောလိုက်ပါတယ်ကြန့်ခိုင်ရေးပါတီအနေနဲ့သမရလောင်းအမည်ရွေးချယ်ထားပြီးဘဲသူဘဲဝါဆိုတာစဉ်းစားသိရှိပြီးဖြစ်မှာပါလို့ပါတီဥက္ကဋ္ဌသူရဦးရှိမန်က BBC သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာဖြေကြားပြီးနောက်ရက်ရန်ကုန်ဒေသကြီးအတွက်ကိုယ်စားလှယ်ရွေးချယ်တဲ့အခမ်းအနားမှာဦးမောင်ဝသိန်းကအခုလိုပြောပြတာဖြစ်ပါတယ်
သမရာကြီးကမူလမဲဆန္ဒမြေစဘူတီတီကျွန်တော်တို့အဲ့ဒီနေရာမှာအခုချိန်ထိကျွန်တော်တို့ကအော်နာလုပ်တဲ့အနေနဲ့ဘယ်သူမှကျွန်တော်တို့ယာတာချက်မရှိဘူးသမရာကြီးဆုံးဖြတ်ဖို့ပဲလိုပါတယ်သမရာလုံးဟိုနဲ့ပတ်သက်ပြီးတော့ရွေးချယ်မှုနဲ့ပတ်သက်လို့ကျွန်တော်တို့ဒီချိန်မှာသမရာလုံးဘာမှမရွေးသေးပါဘူးပါတီအောင်နိုင်ပြီးမှပဲကျွန်တော်တို့ရလာတဲ့ result ဒီပုံမှာမူတည်ပြီးတော့ကျွန်တော်တို့ဒါညှိနှိုင်းတိုင်ပင်ပြီးတော့ဒါဆုံးဖြတ်မှာဆုံးဖြတ်တယ်ဆိုတာပါတီရဲ့သဘောထားပါ
နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုဥရေပုံမှမျိုးစုံနဲ့တရားစွဲပြီးထောင်ဒဏ်တွေချမှတ်နေခြင်းအချုပ်အခြာအာဏာကိုထိပါပြီးတော့မြမတယံစာတတွေကိုခိုးယူခဲ့တဲ့တရုတ်နိုင်ငံသား155ဦးကိုရက်ပိုင်းတွင်လူငင်းချမ်းသာကွယ်မိတ်နဲ့ပြန်လွှတ်ပေးတာဟာမြမနိုင်ငံရေးမှာအလွန်အကြီးတန်းစီတဲ့လှုပ်ရက်ပါလို့နိုင်ငံရေးကျင်းသားအကူအညီဆောင်ရွက်ရေးအဖွဲ့ကဦးထွန်းကြည်ကပြောလိုက်ပါတယ်ဇူလိုင်လ29ရက်နေ့ကသမရလူငင်းချမ်းသာကွယ်နဲ့အကျဉ်းသား9000ကျော်လွှတ်ပေးရမှာရှိရတာများထောင်ဒဏ်တစ်ကြွန်းကြနေသူတရုတ်တစ်ခိုးခုတ်သူ155ဦးကိုပါပြန်လွှတ်ပေးခဲ့ပြီးဦးထွန်းကြည်အခုလိုပြောရတာဖြစ်ပါတယ
်တရုတ်နိုင်ငံသား155ယောက်ပါနေတယ်အဲ့ဒါကိုသုံးတက်ကြည့်တဲ့အခါကျတော့မနေ့တည်းရမှာကျွန်တော်တို့တိုင်းပြည်ရဲ့အချုပ်အခြာအာဏာကိုတစ်တစ်ချက်ဘာပြပကျူးကျော်တယ်ပြီးတော့ကျွန်တော်တို့ရဲ့မြေပေါ်မြေအောက်အထုသဖြင့်တော့အစ်စ်ကိုခိုးထုတ်တယ်ခုတ်တုတ်ပြီးတော့မှသူတို့ကဟန်ပြဖမ်းတယ်တရားရုံးတင်တယ်တင်ပြီးတော့အဘကသုံးတယ်သူတို့ထောင်ကြတယ်အဲ့ဒီလူတွေကလက်လက်ဆက်ဆက်ပြပူပူလင်းတွေနော်အခုလူငယ်သက်သာတဲ့မှာနိုင်ငံတော်အစိုးရနေပြီးတော့သူတို့155ယောက်လုံးကိုလှုပ်ပေးလိုက်ခြင်းကကိုကတတော်လေးကိုအယုတ်ဆောင်အယုတ်ဆိုးအကြီးတန်းတယ်လို့ကျွန်တော်တို့သုံးသပ်တယ်
တနိုင်ငံလုံးမိုးကြီးပြီးရေကြီးနေရကြအောင်အစိုးရအနေနဲ့အရေးပေါ်အခြေအနေကြေညာပြီးစောင့်ရှောက်ဖို့အသင့်မီလို့မိုးလေဝသပညာရှင်ဦးထွန်းလင်ကပြောလိုက်ပါတယ်။မြန်မာနိုင်ငံအနေနဲ့မိုးရေကြီးပြီးတော့တက်အိုးအင်စီစိန်ထိခိုက်ပျက်စီးမှုတွေအများအပြားဖြစ်ပေါ်နေခြင်းအစိုးရအာဏာပိုင်တွေဘက်ကလှုံ့ဆော်ပေးတဲ့နာတွေကို DBB အတန်လွန့်ဌာနနဲ့မေးမြန်းချက်မှာဦးထွန်းလင်ကအခုလိုပြောပြတာဖြစ်ပါတယ
်။ပြီးတော့အရေးရအကြောင်းရေကို emergency လုပ်ဖို့တို့ရဲ့ဒီလောက်ကြီးမားတဲ့တာဝန်ရှိတဲ့ဖွဲ့ကြီးတခုပွဲထားပါရဲ့နဲ့ပေါ့နော်။ဒီဖွဲ့ကြီးရဲ့လှုံ့ဆော်ချက်ကအခုလဲကျွန်တော်တို့မတွေ့ရဘူးပေါ့ဗျာ။နာကိစုံကလည်းဟုတ်လားကျွန်တော်တို့ဖွဲ့စည်းပုံဟုတ်လားနဲ့မိနေတယ်အခုလဲရွေးကောက်ပွဲနဲ့မိနေတော့ကျွန်တော်ဒုတိယနာကိစ္စလို့ဖြစ်မှာပဲဆိုပြီးပါတယ
်အမှန်တရားအတွက်ထောင်ကိုမကြောက်မှဒီမိုကရေစီရရှိမယ်လို့ပုံမှန်436ပြင်ဆင်ရေးလက်မှတ်ထိုးလို့ထောင်နှစ်နှစ်ကြာခဲ့တဲ့ဗိုလ်မှူးကျော်စွာဝန်းရံပြောလိုက်ပါတယ်သမရရဲ့လူငယ်ချမ်းသာကုန်းနဲ့ဇူလိုင်လ30ရက်နေ့ကပြန်လွတ်လာပြီးမန်လေးမြို့ Mr. 88 Cafe မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဗိုလ်မှူးကျော်စွာဝန်းရံအခုလိုပြောရတာဖြစ်ပါတယ်
ရှင်းပါကျွန်တော်ဖြစ်စဉ်ရှိတယ်တမ်းတော်မှာအခက်ခဲတွေအကန့်အသတ်တွေရှိတယ်ညွှန်ကြားချက်တွေရှိတယ်ဘလို့ပဲအခက်ခဲတွေအကန့်အသတ်တွေညွှန်ကြားချက်တွေရှိနေပလေစီအမှန်တရားအမှန်တရားပါပဲအဲ့တော့အမှန်တရားနဲ့ပတ်သက်လာခဲ့လို့ရှိရင်အမှန်တရားကိုရွေးချယ်ဖို့ကျွန်တော်ကပြောခြင်းတယ်တခါတည်းမှာအမှန်တရားနဲ့မိန့်အာဏာထိခိုက်ပြုတာရှိတယ်အဲ့တော့သူ့ရဲ့အထက်အမိန့်နဲ့အမှန်တရားနဲ့တွေ့ပြီဆိုလို့ရှိရင်အမှန်တရားဘက်ကရက်တီဖို့ရက်တီရဲဖို့ကျွန်တော်အနေနဲ့ပြောခြင်းတယ်ဒီအမှန်တရားနဲ့ပတ်သက်လာလို့ထောင်ကိုကြောက်နေမယ်ဆိုကျွန်တော်တို့ဒီမိုကရေစီဘယ်တော့မှမရနိုင်ဘူးအဲ့တော့အမှန်တရားနဲ့ပတ်သက်လာရင်ထောင်ကိုမကြောက်မှကျွန်တော်တို့နိုင်ငံဒီမိုကရေစီရမယ
်ဆိုက်ကားသမားတွေတတိယဖြစ်တယ်ဆိုတာကိုသူ့အနေနဲ့မတွေ့ဘူးကြောင်းဆိုက်ကားသမားတွေမျိုးသားဒီမိုကရေစီဖွဲ့ချုပ်အလံကိုထောင်ထားတာဟာဒါဟာရွေးကောက်ပွဲမှာမျိုးသားဒီမိုကရေစီဖွဲ့ချုပ်အနိုင်ရမယ့်လက္ခဏာလို့ထင်မိကြောင်းဒေါ်ဆန်းစုကြည်ကပြောလိုက်ပါတယ် AR တိုင်းကဆိုက်ကားဆရာ600ကျော်ကိုတိုင်းဝင်းကျုပ်အသေးအောင်ကတွေ့ဆုံပြီးဆိုက်ကားနင်းပြီးချမ်းသာအောင်လုပ်နိုင်ကြောင်းပြောကြားပြီးရက်ပိုင်းမှာဇူလိုင်လ25ရက်အရာဝီတိုင်းခီးစင်မှာဒေါံဆန်းစုကြည်ကအခုလိုပြောပြတာဖြစ်ပါတယ်
။ထိုက်ကားနင်းပြီးတော့တထဲဖြစ်တယ်ဆိုတာဟာရတဲ့ငွေရဲ့အတိုင်းတာနဲ့တွက်လို့ရှင်တော့ဒါတော့သိတဲ့ဘာမှမကြဘူးလို့ပဲကျွန်မပြောရမှာပဲ။ဟောပြောတဲ့လူကမှန်နေမှားလေလို့ကျွန်မမပြောချင်ပါဘူး။ကျွန်မလည်းအမှန်ပြောရရင်တော့ထိုက်ကားနင်းပြီးတော့တထဲဖြစ်တဲ့ပုံကိုတော့တခါမှကျွန်မကိုယ်လည်းမတွေ့ဘူးပါဘူး
။အခုကမှမှသာသာစကားများစီစဉ်ရလောက်ပါခင်ဗျာ။ RFA TV Radio ကနေတစဉ်ကြည့်ရှုနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်။